အခုဒီညီလာခံနေပြီးတော့ဘာတွေများဆုံးဖြတ်ခဲ့ပါလဲခင်ဗျာအဲ့ဒါလေးနည်းနည်းပြောပြပေးပါ
ဟုတ်ကဲ့ကျွန်တော်တို့အဓိကကြတာကောနော်ကျွန်တော်ပုံဒီမှာလုံးနေရင်းနှီးမြှုပ်နှံမှုတွေကိုရပ်တန့်မှုတွေကိုကျွန်တော်လုပ်မယ်ဆိုတဲ့ကိစ္စရဲ့နောက်တစ်ခါ ILO နဲ့ပတ်သက်ပြီးတော့ ILO ကဆုံးဖြတ်ထိကျက်တဲ့တဲ့မှာကျွန်တော် ICJ ကိစ္စကိုဆက်ပြီးတော့ကျွန်တော်တို့လုပ်သွားဖို့ကိစ္စနောက်တစ်ခါတော့ ICC ဘော International Criminal Court နဲ့ပတ်သက်လို့ရှင်တင်းနေစုဆောင်ပြီးပြင်ဆင်ထားဖို့ကိစ္စဆိုတာတွေကိုကျွန်တော်ဆုံးဖြတ်ချက်တွေထဲမှာပါသွားပါတယ်ခင်ဗျာ
လက်တလုံးအနေနဲ့ဆိုလို့ရှိရင်ဒီမြန်မာနိုင်ငံအနေနဲ့ကပြည်ပဆိုင်ရာပေါ့အလုပ်သမားအဖွဲ့ချုပ်နဲ့သူကသဘောတူညီချက်တွေရပြီးတော့သူတို့ပူးပေါင်းဆောင်ရွက်နေပါတယ်ဆိုပြီးတော့ကြင်ညာဆရာရှိပါတယ်ခင်ဗျာဒီကိစ္စနဲ့ပတ်သက်ပြီးတော့ဘယ်လိုမြင်ပါလဲခင်ဗျာ
ပူးပေါင်းလှုပ်ဆောင်နေဆိုကြင်ညာချက်ကိုကျွန်တော်တို့ကအားလုံးကလက်ခံတယ်ဒါအမှန်ကတကယ်ကဒီပူပေါင်းလှုပ်ဆောင်ဖို့ကိုအစိုးရတဲ့စူးစမ်းနေတဲ့ကိစ္စပဲလေဒါပေမဲ့နောက်ဝတ်ကညှင်းဆဲညှင်းဆန်ခဲ့တယ်ဥမာဗိုလ်ခင်ကျွန်းလက်ထက်တုံးကတော့သူတင်မြင်သော99လောက်ကတော့ထုတ်ပြီးတော့အဲ့ဒါမှလိုပါပြီးမလုပ်ပါဘူးဆိုခဲ့တယ်ဒါတို့တစ်ခါထပ်ဆင့်ပြီးတော့ supplementary ပြောရတဲ့ထိုးရတဲ့ကိစ္စကတရားပေးလွှမ်းကြည့်လို့ဖြစ်တဲ့ဆွဲကိစ္စလို့ကျွန်တော်ပြောချင်တယ်ဒါပေမဲ့ဒီအစည်းအဝေးမှာလာတဲ့ဒီကိုယ်စားလှယ်တွေပေါ့နိုင်ငံ20ကျော်ကကိုယ်စားလှယ်တွေအားလုံးကတော့ဒါကိုဆက်ပြီးတော့ကြည့်နေမယ်အကယ်၍နောက်ဝတ်ကဒီသူပြောထားတဲ့အတိုင်းဆက်ပြီးမလုပ်ဘူးဆိုတော့ဦးနာပြောတဲ့အတိုင်း ICJ တို့ ICC တို့ကိုတင်မို့ရဖို့တော့ပြင်ဆင်မှုတပြိုင်တည်းလုပ်နေပါတယ်ဆိုတော့တော့ကျွန်တော်ပြောနိုင်ပါတယ်ခင်ဗျာ
ဒီမှာကိုယ်စားလှယ်တွေကနေပြီးတော့အပြည်ပြည်ဆိုင်ရာစီးပွားရေးအဖွဲ့အစည်းတွေရယ်ဝိုင်းပြီးတော့ဖိအားပေးဖို့အနေထားလဲပဲသူတို့ဆုံးဖြတ်တယ်လို့သိရပါတယ်ဆိုတော့ဒီဟာနဲ့ပတ်သက်ပြီးတော့ဘယ်လိုပုံစံမျိုးနဲ့ဝိုင်းပြီးတော့ဖိအားပေးမှာလဲခင်ဗျာ
အာဒီလိုပေါ့နော်ဖွံ့ဖြိုးတိုးတက်တဲ့နိုင်ငံတွေမှာတော့ဒီဟိုဘာဆို contact point ဆိုတာရှိပါ contact point ဆိုတာကတော့ဥပမာဒန်မိုဒန်မိုင်းနိုင်ငံမှာဆိုလို့ရှိရင်အစိုးရရဲ့အလို့ရှင်ဒီမားနဲ့စကားပြောနိုင်တဲ့ဒီပညာတွေလှုပ်ထားပါတယ်ဟိုတရားဝင်သူတို့ဖော်ထုတ်တာတော့ပေါ့နော်အဲ့ဒီမှာဆိုလို့ရှိရင်အဲ့အလို့ရှင်ဘက်ကလည်းလူမသမက်ကမတရားလုပ်တယ်လို့ရှိရင်အစိုးရကိုပြောလို့ရတယ်အစိုးရကလည်းနှုတ်နှစ်ဖက်ကိုခေါ်ပြီးညှိပြီးတဲ့ကိစ္စရှိပါတယ်ဒါကြောင့်မလို့ဥပမာဒန်မိုင်းနိုင်ငံမှာဆိုလို့ရှိရင်ဒီ contact point ဆိုတဲ့နေရာကနေအသုံးပြုပြီးတော့ကျွန်တော်တို့အဲသူအပီတူဆွေးနွေးတဲ့အခါမှာဒီဒန်မတ်နိုင်ငံမှာရှိနေတဲ့ဒီတစ်ကုတ်တင်သွင်းတဲ့ကုမ္ပဏီတစ်ခုကနေတင်သွင်းမှုရပ်ဆိုင်းသွားတဲ့ဆိုတော့ကျွန်တော်တွေ့ရပါတယ်ဆိုတော့ဒါမျိုးတွေကိုအလားတူလုပ်ဖို့ဆွေဒင်ကလည်းဆွေးနွေးတာရှိတယ်မကနေဒါကလည်းဆွေးနွေးတာရှိတယ်အစ်တလီကလည်းဆွေးနွေးတာရှိတယ်ဒါတွေကိုလည်းကျွန်တော်တို့ဆက်လက်ပြီးတော့တုံ့ပြန်သွားမယ်ဆိုတဲ့ကိစ္စကိုဥပမာအနေနဲ့ပြောပြတာပါခင်ဗျာ
ဒီညီလာခံနေပြီးတော့အခုဆုံးဖြတ်ချက်ပဲတစ်ခုလောက်များချခဲ့ပါလေခင်ဗျာ
တော်တော်များပါတယ်လုံမတမကရေလုံမမေကိစ္စရှိတယ်အစိုးရတွေကိုတောင်းဆိုတဲ့ကိစ္စရှိတယ်နောက်တစ်ခါကျွန်တော် data ဆိုင်ရာပေါ့နော်ဒီ ASEAN ASEAN နဲ့ပတ်သက် AIPCN တို့ Europa Common Position တို့လုပ်ဖို့ကိစ္စကျွန်တော်အများကြီးခံထားတဲ့ကိစ္စဒီဆိုင်ကိစ္စကောနောက်တစ်ခါပြည်တွင်းလုပ်ငန်းတွေနဲ့ပတ်သက်ပတ်မမှုလုပ်ဖို့ဆိုတဲ့ကိစ္စကောကျွန်တော်ပါပါခင်ဗျာ
နောက်တစ်ခုကမြန်မာနိုင်ငံနဲ့ပတ်သက်လို့ရှိရင်တရုတ်နဲ့အိန္ဒိယနိုင်ငံရဲ့ပါဝင်မှုကတော်တော်လေးအရေးပါတယ်လို့လည်းပြောနေကြပါတယ်ဆိုတော့အဲ့ဒါနဲ့ပတ်သက်ပြီးတော့ညီလာခံကနေပြီးတော့ဆုံးဖြတ်ချက်တွေများရှိပါလားခင်ဗျာ
ကျွန်တော်တို့ဆွေးနွေးတဲ့အထက်မှာပေါ့နော်ဆွေးနွေးတဲ့အထက်မှာအိန္ဒိယနိုင်ငံလူမသားကအဖွဲ့ချုပ်ကကိုယ်စားလှယ်ပါပါတယ်သူတို့နဲ့လည်းကျွန်တော်တို့ပုံမှန်လေးဆွေးနွေးပါတယ်ဆွေးနွေးတဲ့နေရာမှာသူတို့ကတော့သူတို့ရဲ့အစိုးရကိုသူတို့ကသူတို့ရအောင်သူတို့စ조사ပြီးပြောပါမယ်ဒါကြောင့်မို့လို့ဒီအိန္ဒိယနိုင်ငံရဲ့ဒီပြီးပြီးခဲ့တဲ့ကိစ္စထားပါတော့ဒီနောက်လာမယ့်အခြေရေးအတွက်ကိုအနာဂတ်အတွက်ကိုပါနော်ကျွန်တော်ပူးပေါင်းပြီးလုပ်ဖို့တဲ့ဒီအိန္ဒိယနိုင်ငံလူမသားတွေကအဖွဲ့ချုပ်တုံးကပုံကိုယ်ကနေတရားဝင်ဆိုကျွန်တော်ဒီဆွေးနွေးပွဲမှာကျွန်တော်တို့ပြောတဲ့ကိစ္စရှိတယ်တရုတ်ပြည်ကတော့တရုတ်ပြည်ကလွတ်လပ်တဲ့လူမသားကကိုယ်စားလှယ်မရှိလို့တော့ဒီကိစ္စကိုမလာနိုင်ဘူးသို့တော်လည်းတရုတ်နိုင်ငံကလည်းဆက်ဆိုင်တခြားနိုင်ငံတွေကနေတဆင့်ပါနော်သူတို့လည်းဒီဟိုနိုင်ငံရေးစီးပွားရေးကိုပဲဖြစ်တဲ့အမေရိကန်တို့ဥရောပတို့ကတဆင့်ဆွေးနွေးသွားဖို့ဆက်ကိစ္စကိုကျွန်တော်ဆွေးနွေးထားကိစ္စရှိပါ
ဟုတ်ကဲ့ခင်ဗျာဆုံးဖြတ်ချက်ထဲမှာမြန်မာပြည်တွင်းလှုပ်ရှားမှုတွေပေါ့လေမြန်မာပြည်တွင်းမှာအလို့သမားသမဂ္ဂတွေဖွဲ့စည်းခွင့်နဲ့လှုပ်ရှားဆောင်ရွက်မှုတွေနဲ့ပတ်သက်ပြီးတော့ပါတယ်လို့သိရပါတယ်ဘယ်လိုပုံစံမျိုးနဲ့လှုပ်ရှားဆောင်ရွက်မှာလဲခင်ဗျာ
ဆွေးနွေးတဲ့အထက်မှာပေါ့နော်ကျွန်တော်တို့ဘယ်လိုအကူအညီလိုတယ်လို့ကျွန်တော်တို့ပြောပါတယ်ဒီနေ့ညမှာတော့ကျွန်တော်တင်ပြတာကတော့ဒီမြန်မာနိုင်ငံအတွင်းမှာဒီအခြေခံလူ့သမားခွင့်ချိုးဖောက်ခံမှုဖြစ်နေတဲ့ကိစ္စဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့က FTV မြန်မာနိုင်ငံလူ့သမားတော်ကအဖွဲ့ချုပ်အနေနဲ့ဒီအတွင်းမှာပညာပေးလုပ်ငန်းတွေစီးပွားလုပ်ငန်းတွေလုပ်ဖို့လိုတယ်ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကိုပတ်မိုးကူညီမှုဆိုတဲ့ကိစ္စကိုကျွန်တော်တို့ပြောတင်ပြဆွေးနွေးပါတယ်ဒါပြည်ပဆိုင်လူ့သမားတမက်ကလည်းဒါကိုတက်နိုင်မှုကူညီပါမယ်ဆိုတဲ့ကိစ္စကျွန်တော်ပြောတယ်ဒါပေမဲ့အဓိကကြတဲ့ကိစ္စကပြည်တွင်းလုပ်ငန်းကိုဘယ်လိုအားပေးရမလဲဆိုမျိုးကိုအားလုံးဝိုင်းမိကြတယ်။ဒါကြောင့်မို့ကျွန်တော်ကပြည်တွင်းမှာရှိတဲ့ကျွန်တော်တို့ဒီအလို့သမားလည်းသမားအားလုံးကိုတော့ဒီကိုအားလုံးကိုတော့ကျွန်တော်ပြောချင်တာကတော့ကျွန်တော်တို့ဒီပမာပြည်မှာလူ့သမားရှိအောင်ခွင့်ရေးချိုးဖောက်မှုတွေရပ်တန့်ချက်ကြိုးစားနေတာကိုပြည်ပဆိုင်ရာလူ့သမားတမက်ကတော့အခုထက်ထိပြင်းထန်တာထောက်ခံလည်းရှိတယ်။ပြင်းထန်တာလှုပ်ဆောင်တော့ဘူးလို့လည်းခေတ်ကိုထူထားတယ်ဆိုတော့ကျွန်တော်ပြောချင်တယ်။